ညညတော်တိုင်းရင်းသားများဖက်ဒရယ်ကောင်စီ UNFC အနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေရေးသဘောတူစာချုပ် NCA အရအစိုးရနဲ့နိုင်ငံရေးဆက်လက်ဆွေးနွေးသွားဖို့သဘောတူလိုက်ပါပြီ။ဧပြီလ2ရက်နေ့ကနေ5ရက်နေ့အထိထိုင်းနိုင်ငံမှာကျင်းပတဲ့ဗဟိုအလုံးမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးမှာအဲ့လိုသဘောတူလိုက်တာဖြစ်ပါတယ်။ကြပြင်းကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တို့ UNFC ကနေနှုတ်ထွက်မှာမဟုတ်ဘူးလို့လည်းအဖွဲ့ခေါင်းဆောင်တွေကပြောပါတယ်။ဒီကြောင့်ပြည်စုံကိုထိုင်းခြေဆိုင် VOA မြောက်ပိုင်းသတင်းတော်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ UNFC အနေနဲ့ NCA လမ်းကြောင်းတိုင်းဆက်သွားမလားဆိုတဲ့အပေါ်မိခွန်းတွေထွက်သားချိန်မှာအဲ့ဒီအတိုင်းဆက်သွားမယ်ဆိုတာကိုထိုင်းနိုင်ငံချင်းမှမြို့မှာကျင်းပတဲ့ UNFC ဗဟိုလုံမှုဆောင်ကော်မတီအရေးပေါ်စည်းဝေးမှာသဘောတူခဲ့တဲ့အကြောင်း UNFC ဒုတိယဥက္ကဋ္ဌနဟန်သားကချင်းမှမြို့မှာသတင်းထောက်တွေကိုပြောပါတယ်။
ဒီ UNFC ရဲ့တခြားလုံးသွင်းနေလာတဲ့ NCA line ကိုပေါ့လေအဲ့ဒါကိုလက်ဆက်လျှောက်သွားဖို့တော့သဘောနားလည်မှုတော့ရပါတယ်ဆက်လက်ဆွေးနွေးသွားဖို့ဆိုတဲ့ဟာတော့เนาะရှမ်းတို့ကချင်တို့ကလည်းတို့ဒီလမ်းကြောင်းကနေဒီဆက်ဆွေးနွေးသွားဖို့ဆိုတဲ့ဟာကိုတို့လက်ခံတယ
် UNFC ရဲ့နိုင်ငံရေးရာတွေ့ဆုံဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TPN နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်ကြားဆွေးနွေးခဲ့တဲ့အချက်ကိုချက်နဲ့ပတ်သက်လို့ပိုင်းရင်းသားလက်နက်ကန်တပွဲချင်းစီကသဘောထားတွေကိုရယူပြီး UNFC ဗဟိုလူမှုဆောင်ကော်မတီတွေကိုတင်ပြခဲ့ပါတယ်အဲ့ဒီထဲမှာအချက်ကိုချက်တွေကအလုံးပါဝင်နိုင်ရည်မှုနဲ့ပတ်သက်လို့ပြင်ဆင်တာတွေရှိခဲ့တယ်လို့နဟန်သာကဆက်ပြောပါတယ
်။တိုင်းသားလက်နက်ကိုင်အစုအလုံးပါဝင်ရည်မှာတချို့အဖွဲ့ကသူတို့မပါနိုင်သေးတဲ့အနေအထားမျိုးသူတို့ပြောလာတော့တို့လည်းအလုံးပါဝင်ရည်လို့ပြောလို့မရတော့ဘူး။အဲ့တော့အခုကဘယ်လိုပြောင်းလဲလာလဲဆိုတော့ဒီနှစ်ဖက်ဥမာပေါ့နော်အပြည့်ရပြီးရင်ပေါ့နော်ဒါတော့သူတို့အလုံးပါဝင်နိုင်ရည်ကိုဆက်လက်ပြီးတော့ကျူပန်းသွားမယ်ဆိုတဲ့ကိစ္စအဲအဲ့ဒါလို့ဒီအနေနဲ့ပြောင်းလဲလာလည်းရှိတယ်နဲ့
အခု UNSC အစည်းအဝေးမှာထူးခြားမှုတစ်ခုလို့ပြောနိုင်တဲ့အချက်တစ်ခုကတော့ကချင်လွတ်လပ်ရေးဖွဲ့ KIU နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC တို့ဟာ UNSC ဖွဲ့ဝင်နေဖြစ် NCA လမ်းကြောင်းတိုင်းဆက်သွားမယ်ဆိုတဲ့သဘောထားမှတ်ချက်ပေးခဲ့ကြတဲ့အချက်ပါ။အဲ့ဒီနှစ်ဖွဲ့ UNSC ကနေနှုတ်ထွက်တော့မယ်ဆိုတဲ့သတင်းတွေကတော့အစောပိုင်းမှာထွက်ထားတာပါ။ဒီအခြေအနေကိုမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC ကုစလေဗိုလ်ချုပ်ဆိုင်သူကရှမ်းပါတာနဲ့အခုလို့ပြောပါတယ်
ပေါ်อยู่ตั้งหลอกมันแต่อะไรมาเจ้าค่ะก็บ่ซั่นแหละผู้นำมันเป็นเพิ่นเฮาค่าก่อสร้างเหรียญ SG มาในเสียปีแล้วเฮาก็เลยทบยาตัดผันมาลองอย่าเพิ่น
ตูပြောตัวราก็อเปียงก็นี่จี้ยินတော့ใส่ปูยะเลยลูกပြောยินပြောมั้ยบาเป้ๆๆจนเราตุอเนเนก็တော့ UNSC อเปียวกวยไม่คันနိုင်ဘူး UNSC เนี่ยปัดตက်ပြီးวะบักก็เลยบ้ามาไม่ပြောဘူးဒါကြောင့်วะอเนเนต้วยลุနိုင်ตาတွေจนเราตุเต็มยะทาได้อัจฉะโกเฉอสุยะเนี่ยทบตูอ๋อสุนิมှုฤเสร็จลุตัวมั้ยสุบีย่ํามาราเนี่ยပြောสู่ตัวราบาNC လမ်းကြောင်းတိုင်းလိုက်မယ်လို့ UNSC ဆုံးဖြတ်တဲ့ပေါ်မှာကြိုဆိုတယ်လို့ NC လက်မှတ်ရေးသူသားတဲ့ RCSS တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွေရဘူမူကြီးဆိုင်ငိမ့်ကပြောပါတယ်။ဒါ့အပြင် NC လက်မှတ်မရေးသူရသေးတဲ့ဖွဲ့တွေကကိုယ်စားလှယ်တွေပါဝင်တဲ့ UNSC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TBN နဲ့ NC အဖြစ်ရရှိဖွဲ့ကလုပ်ငန်းဆွေးနွေးညှိနှိုင်းရေးဖွဲ့ CD တို့ဟာဧပြီလဒုတိယပတ်ထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးကြဖို့လည်းရှိနေပါတယ်။အဲ့ဒီမှာဆွေးနွေးသွားကြမယ့်အကြောင်းအရာတွေကိုတော့ CD ဖွဲ့ဝင်တောင်ပိုင်းရှမ်းပြည်သားမတော်ပြောခွေရဘူမူကြီးဆိုင်ငင်းကအခုလို့ပြောပါတယ်
ထက်တယ်ဒီဆောက်တဲ့နေရာမှာကျွန်တော်တို့အခြေခံမဲ့အခြေခံမှုများဆိုအဲ့လိုဟာမျိုးတွေပေါ့နော်အဲ့ကိစ္စတစ်ချက်ရေနောက်တစ်ချက်ကကျွန်တော်တို့ပူးတွဲလုပ်ထားတဲ့ပင်လုံလက်ဆွဲဆိုတဲ့စာအုပ်လေးရှိတယ်အဲ့ကိစ္စတွေလည်းဆွေးနွေးမယ်လို့တော့သိရတယ်နောက်တစ်ချက်ကလည်းခုရှိနိုင်ငံရေးအခြေအနေဒီငင်းငယ်ပြစ်စင်မာရောဒီကျွန်တော်တို့ဘလို့ပူပေါင်းပြီးတော့ဆောင်ရွက်သွားနိုင်မလဲဆိုတဲ့ကိစ္စတွေဆွေးနွေးမယ်လို့တော့အကြမ်းဖြစ်တော့ကျွန်တော်ပြီးထားပါတယ်ခင်ဗျာ
နှစ်ဖွဲ့ကိုယ်စားလှယ်တွေအနေနဲ့ငင်းချမ်းရေးရှေ့လုပ်ငန်းစဉ်မှာပူပေါင်းဆောင်ရွက်နိုင်ရေးကိစ္စတွေနဲ့မဟာပြူဟာလုပ်ငန်းစဉ်ပိုင်းတွေကိုအဓိကဆွေးနွေးညှိနှိုင်းသွားဖို့ရှိတယ်လို့လည်းဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်ဝါကြီးသွေးစည်းညီညွတ်ရေးဖွဲ့ UWSC ဥဆောင်ပြီးတော့ဖေဖော်ဝါရီလနောက်ဆုံးမှမှကျင်းပခဲ့တဲ့ဗန်ခန်းညီလာခံပြီးမှာ UWSC ဝါကြီးသွေးစည်းညီညွတ်ရေးဖွဲ့ KIO ကချင်လွတ်လပ်ရေးဖွဲ့ SSPP မြောက်ပိုင်းရှမ်းပြည်တပ်မတော် TNLA တန်းပလောင်တပ်ဖွဲ့မိုင်းလန်တပ်ဖွဲ့ NDAA ရခိုင်တပ်မတော် AA ကိုကန်တပ်ဖွဲ့ MNDAA တို့ဟာ NCA ကိုလက်မခံဘဲငင်းချမ်းရေးလမ်းကြောင်းတဲတစ်ခုကိုပေါ်ဆောင်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားတာပါအခုကျင်းပခဲ့တဲ့ UNSC စီဝေးကတော့ KIO, SSPP, SSC, မွန်ပြည်တပ်ပါတီ NMSP, ကရင်နေမျိုးရာတိုးတက်ရေးပါတီ KMPP, ရခိုင်ပြည်မျိုးရာကောင်စီ ANC, လာဟုဒီမိုကရက်တစ်အစည်းအရုံး LDU နဲ့ဝမျိုးရာဖွဲ့ချုပ် WNO တို့တက်ရောက်ခဲ့ကြပါတယ်ခင်ဗျာ